Bangladesh နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေကပထမတော့ပြန်ပို့ရေးနိုဝင်ဘာလလယ်မှာစတင်မှုမြန်မာနဲ့ Bangladesh နှစ်နိုင်ငံအကြားသဘောတူထားပေမဲ့အချိန်မတန်သေးဘူးလို့ယူဆတဲ့အကြောင်းကုလသမဂ္ဂဘက်ကပြောဆိုရတဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအခုလိုတုံ့ပြန်ပြောဆိုတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတတိယအကြိမ်နေရက်စွန့်ခွာသူတွေပြန်လည်လက်ခံရေးပူးတွဲလုပ်ငန်းဖွဲ့အစည်းအဝေးကိုမနေ့ကဒကာမြို့မှာကျင်းပပြီးရိုဟင်ဂျာဒုက္ခသည်83ကျော်တွေကပထမတော့ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်တစ်ချိန်တည်းမှာပဲဒီဒုက္ခသည်တွေနေရက်ပြန်ဖို့အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရစတီဗင်ဒူတာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်ရေးကိုအလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်ဘူးလို့ UNHCR ဘက်ကပြောဆိုထားတာပါ။မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကတော့မြန်မာနိုင်ငံအနေနဲ့ပြန်လည်လက်ခံရေးနဲ့နေရာချထားရေးလုပ်ငန်းစဉ်အောင်မြင်ဖို့ကအဓိကလို့ VOA ကိုပြောပါတယ်။
ကျွန်တော်တို့ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ကအဆင့်လိုက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်မှုတွေကကျွန်တော်တို့မလွတ်ခဲ့ပါဘူးအခုချိန်ဒီလည်းဝေဖန်မှုတွေရှိနေပါတယ်နောက်တစ်ချိန်မှာကျွန်တော်တို့ဒီလက်ခံရေးလုပ်ငန်းစဉ်တွေအောင်မြင်သွားပြီးတဲ့အချိန်မှာလည်းဝေဖန်မှုတွေကရှိနေမှာပဲဆိုတာကျွန်တော်တို့ယုံကြည်တယ်ဘာလို့ဒီဝေဖန်မှုလုပ်နေတဲ့လူတွေကအများကြီးရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းအခုမဟုတ်နောင်လည်းရှိနေဦးမှာတော့ကျွန်တော်တို့ဘက်ကအဓိကလုပ်တာတော့ဒီလူပြန်လည်လက်ခံရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေပြန်လည်နေရာချတာရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေအဓိကကိုကျွန်တော်တို့အာရုံစိုက်ပြီးလုပ်နေပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးနိုင်ငံတကာကရိုဟင်ဂျာလို့ခေါ်နေပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းညင်းဆိုထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့အဖွဲ့ဟာဒကာမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးလျက်ရှိပါတယ်။အခုဒုက္ခသည်တွေစတင်လက်ခံမဲ့အစီအစဉ်ဟာမြန်မာနိုင်ငံဘက်ကအတည်ပြုထားတဲ့ဒုက္ခသည်6000နဲ့က2600လောက်ကိုတတုပ်ပြီးတတုပ်လက်ခံဖို့သဘောတူတာဖြစ်တယ်လို့လည်းဦးစိုးဟန်ကဆိုပါတယ်
။ Repatriation process ကိုလုပ်နေတာကအဓိကအဖြစ်ပေါ့နော်။ကျွန်တော်တို့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံ bilateral MOU နဲ့ကျွန်တော်တို့လုပ်နေတာပါ။ကုလသမဂ္ဂဘက်ကလည်းကျွန်တော်တို့ကဒါဟိုဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်ဖို့ဆိုပြီးသူတို့ပြောရတာရှိပါတယ်ခင်ဗျဟုတ်ကျွန်တော်တို့ဘက်ကလည်းဒီလူတွေကိုပြန်ပြီးတော့လက်ခံနိုင်ဖို့ဒီဘက်မှာသူတို့ကိုပြန်လည်နေရာချတာကြီးပြီးရင်သူတို့ရေးရှိနော်ဒီလူမှုဘဝပေါ့နော်လှုပ်ပွားရေးလောက်ကင်စားတော့နိုင်အောင်ကျွန်တော်ဒါဒီဥက္ကဋ္ဌကျွန်တော်ဘက်မှာကြိုးပမ်းဆောင်ရွက်နေတာရှိပါတယ်သို့တော်လည်းကျွန်တော်တို့ဘက်ကဒီလိုဆောင်ရွက်နေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့အော်ကျွန်တော်တို့ပို့လာတဲ့စည်ရင်းတွေပေါ့နော်ဒီလို verify လုပ်ပြီးတာကျွန်တော်တို့ဘက်မှာနေထိုင်တာမှန်ကန်တဲ့လူစည်တွေပို့လာဟာကြာပြီအဲ့ဒါတွေကကျွန်တော်တို့စပြီးပို့လာတာကဒီနှစ်မတ်လောက်တည်းကစပြီးဒီဖြစ်လို့ရတဲ့စည်ရင်းလိုက်ကျွန်တော်တို့ပို့လာတာ18တုပ်လောက်ရှိပြီပေါ့နော်အဲ့တော့အခုလက်ရှိနောက်ဆုံးနေထိုင်ရဆိုရင်တော့6000ကျော်ရှိတယ်အခုအဲ့ဒီတည်းကမှကျွန်တော်ဘင်္ဂလားဒေ့ရှ်က2600ကိုသူပို့ပါမယ်ဆိုပြီးစပြီးတော့သူတို့ဟိုစပြောလာတာပေါ့နော်ဒါကျော်လာတဲ့ခုညနိုင်နေပဲနေသားမှာရှိပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုဝင်ဘာလထဲမှာစပြီးပို့မယ်လို့ကျွန်တော်တို့ပြောပါတယ်။သို့တော်လည်းဒါနှစ်ဖက်ညနိုင်ရအောင်မင်းကျွန်တော်လက်တွေ့မှာပြည်ပြင်းအခြေအနေတွေပေါ့နော်။ဒီဒေသမှာလုပ်နေတဲ့လူတွေနဲ့အားလုံးညနိုင်တိုင်ပင်ပြီးမှကျွန်တော်တို့ဒါကိုသတ်မှတ်လို့ရမှာပါ
။ရိုဟင်ဂျာတွေနေရက်ပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပါတယ်ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးတီတော်မောင်တော်ကကျေးရွာ23ရွာကိုစတင်မာလာမှာတစ်ကြိမ်အောက်တိုဘာလစမ်းမှာတစ်ကြိမ်တွားရောက်လေ့လာမှုတွေလုပ်ခဲ့ပါတယ်ဒုက္ခသည်တွေနေရက်ပြန်ရေးလွယ်ကူအဆင်ပြေဖို့ ပြန်လာရင်ဝင်ငွေရောင်းအလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်နေထိုင်အသွားလာအဆင်ပြေအောင်အားလုံးစင်တင်ဖြစ်အောင်စီစဉ်ထားတယ်လို့လေလူမှုဝန်ထမ်းကြီးရဲ့နေရာချထားရေးဝန်ကြီးဌာနက BOA ကိုပြောဆိုထားပါတယ်ရှင်။